2019ခုနှစ်မတ်လ18ရက်နေ့စံကြောင်းမြို့နယ်ကျောင်းကုန်းလမ်းဆံမကြီးတော်လှိုင်နေအိမ်၌တိထားကိုယ်ခွေမြစ်စေရီတော်ကိုရှင်မန်း၍လှူဒန်းသည့်ကုသိုလ်မင်္ဂလာအခမ်းအနားဆံမကြီးတော်လှိုင်အိမ်၌ဆင်ကျင်းပပြုလုပ်အပ်သည့်ကုသိုလ်မင်္ဂလာအခမ်းအနားဝယ်ဟောကြားအပ်သောဆွံ့လွတ်ခြင်းနှင့်ရယူခြင်းအကြောင်းတရားဒေသနာတော်တိထားကိုးကွယ်မဲ့မုံရွာမြို့တတ္တမဇောတကသူဘောရယုံကျောင်းတိုက်အတွင်းကျောင်းဦးစီတီအဖြစ်ဖြင့်တိထားကိုးကွယ်မဲ့သီရိတော်မြတ်ကြီးကိုလှူဒန်းတဲ့အနေအားဖြင့်ရှင်မန်းပြီးတော့ကုသကောင်းမှုပြုတာနော်ဗုဒ္ဓပူဇာမြတ်စွာဘုရားရဲ့ဂုဏ်ကိုအာရုံပြုပြီးတော့ဘုရားကိုလှူဒန်းတာမြတ်စွာဘုရားကတတော်ထင်ရှားမြတ်စွာဘုရားပဲဖြစ်ဖြစ်ပရိနိဗ္ဗာန်ဆံပြီးတဲ့မြတ်စွာဘုရားပဲဖြစ်ဖြစ်ကုန်းတော်ကိုရည်မှန်း၍တူညီသောစိတ်ဓာတ်ဖြင့်လှူဒန်းနိုင်မယ်ဆိုလို့ရှိရင်တူညီသောအကျိုးကိုရတယ်လို့စိတ်ဓာတ်ချင်းတူညီမယ်ဆိုရင်တူညီတဲ့အကျိုးရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကဟောကြားထားတာရှိပါတယ်။ဒါကြောင့်မို့မိမိရဲ့စိတ်စွမ်းအားတွေစိတ်ဓာတ်တွေကတကယ်ကိုတတော်ထင်ရှားရှိတဲ့မြတ်စွာဘုရားကိုပူဇော်တဲ့အနေအားဖြင့်စိတ်ထဲမှာရည်မှန်းပြီးတော့ပူဇော်ဖို့လိုတာပေါ့နော်စိတ်ထဲမှာအဲ့ဒီလိုရည်မှန်းပြီးတော့ပူဇော်ရမယ်ငါတတော်ထင်ရှားမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေကိုအာရုံပြုပြီးတော့ပူဇော်တယ်လို့စိတ်ထဲကရည်မှန်းသည့်အတိုင်ကုသိုလ်ကောင်းမှုတွေကလည်းမိမိရဲ့စိတ်အစဉ်မှာဖြစ်ကြမှာဖြစ်လာတဲ့ကုသိုလ်စိတ်အစဉ်ဟာအလူခံပုဂ္ဂိုလ်ဖြစ်တဲ့မြတ်စွာဘုရားသခင်ကိုရမြတ်ကြီးတက်ရှိထင်ရှားမရှိတော့လင်ကစားဂုဏ်တော်တွေကိုအာရုံပြုသဖြင့်မိမိစိတ်ထဲမှာတကယ်တက်ရှိထင်ရှားရှိနေသလိုအာရုံပြုနိုင်မယ်ဆိုလို့ရှိရင်ကုသိုလ်ဟာတူညီတော့ကုသိုလ်တရားကိုရနိုင်တယ်လို့ဒီလိုဟောထားတာဆွံ့လွတ်ခြင်းနဲ့ရယူခြင်းတစ်ခုကိုဆွံ့လွတ်ပြီးတော့တစ်ခုကိုရတယ်အရာခတ်သိမ်းဟာတစ်ခုကိုဆွံ့ပြီးတော့မှနောက်တစ်ခုကိုရယူချတာအဲ့ဒီလိုရယူတဲ့အခါမှာတန်ဖိုးခြင်းကြည့်ဖို့လိုအပ်တယ်ပေါ့ကိုဆွန့်လွတ်လိုက်ရတဲ့တံပိုးကများသလားရလိုက်တာကများသလားအမြဲတမ်းစဉ်းစားပြီးတော့ကြည့်ဖို့လိုတယ်အမြဲတမ်းစဉ်းကျင်သုံးသပ်ဖို့လိုတယ်လောကမှာလူတွေကပြောကြတယ်ဆွန့်လွတ်လိုက်ရတာကတံပိုးကြီးပြီးရလိုက်တာကနည်းတယ်ဆိုလို့ရှင်တော့ဆုံးရှုံးနေတာတယ်လို့ဒီလိုပြောကြတာပေါ့လောကီဘက်ကပြောကြတယ်ဆုံးရှုံးနေတာလေပေးလိုက်ရတာအများကြီးရလိုက်တာနည်းနည်းလေးအေးတချို့ကြတော့ပေးလိုက်ရတာကနည်းနည်းလေးရလိုက်တာကအများကြီးဆိုတယ်ဒီလိုရှိတယ်အဲ့တော့ဘုန်းကြီးတို့တွေဘာပဲလုပ်လို့ဆွန့်လွတ်လိုက်ရတာနဲ့ရလိုက်တာဒီနှစ်ခုဟာအမြဲတမ်းနှိုင်းရှင်ပြီးတော့စဉ်ကျင်စဉ်းစားဖို့လိုအပ်တယ်ပေါ့အဲ့လိုစဉ်ကျင်စဉ်းစားတဲ့အခါမှာလောကီအမြင်နဲ့လောကီအတွေးနဲ့ချိမလားလောကီရဲ့ရှုထောင့်ကချိမလားသူတော်ကောင်းတွေရဲ့ရှုထောင့်ကချိမလားဆိုတော့ဒီကြည်တန်နှစ်ခုရှိသေးတယ်လောကီရှုထောင့်ကချိမယ်ဆိုလို့ရှိရင်ကိုယ်ရှိတဲ့ပစ္စည်းဥစ္စာတစ်ခုကိုစွန့်လိုက်ရတယ်ဆိုရင်ဘလူဒါနလုပ်တယ်ဆိုရင်လောကီရှုထောင့်ကချိမယ်ဆိုရင်လှူလိုက်ရတာပစ္စည်းတွေကုန်သွားတဲ့အတွက်ကြောင့်ညက်တယ်လို့လူတွေကသိပြီးတော့မထင်ဘူ ဘာဖြစ်လို့တော့ဆိုတော့လှူလိုက်ရတဲ့ဖြင့်ကိုယ်မှာဆုံးရှုံးသွားတာတွေကအများကြီးပဲစွန့်လိုက်ရတာအများကြီးရလိုက်ရတာကြတော့ကိုယ်ကမမြင်ရတော့တချို့ကြတော့လောကီရှူတော့ကချင်းရှုံးနေတယ်လို့ထင်နေကြတယ်နောက်တချို့ကိစ္စတွေမှာဆိုလို့ရှိရင်လည်းပဲအရှုံးမြတ်တွေ့တာဟာလောကီလူသားတွေအရှုံးမြတ်တွေ့ပုံနဲ့အရိယာသူတော်ရှင်တွေရဲ့အရှုံးမြတ်တွေ့ပုံဟာလည်းအမတန်ကွာခြားတယ်ဆိုပါစို့ကိုချင်းတရားနဲ့ပတ်သက်ပြီးတော့ပြောရမယ်ဆိုလို့ရှင်ခန္ဓာကိုယ်ကြီးမှာအချို့ချို့ပုဂ္ဂိုလ်တွေဆိုပါစို့ဥပုသ္တိလားဆောင်းသုံးနေဥပုသ္တိလားဆောင်းသုံးနေတဲ့အခါမှာအကယ်၍ညာသာမစားဘူးဆိုလို့ရှိရင်ငါယောဂဝေဒနာတွေတိုးလိုက်မယ်ညာသာမစားလို့မဖြစ်ဘူးဆိုပြီးတော့ဥပုပ်ကိုချပြီးတော့ညာသာစားတယ်အဲ့ဒါနှစ်ခုကိုနည်းနည်းနှိုင်းရှင်ပြီးတော့ချပေါ့ဆွန့်လွန်လိုက်တာကဥပုပ်ရယူလိုက်တာအာဟာရအဲ့ဒီနှစ်ခုရဲ့တန်ဖိုးကိုကြည့်မယ်ဆိုရင်တမန်အားဖြင့်လူတွေတွေးတာတော့အေးအသက်ရှင်ဖို့ကအရေးကြီးတယ်လို့ဆိုပြီးတော့ဘာကိုဆွန့်လွန်လိုက်တုံးဆိုတော့ပုဗ္ဗတိလားကိုဆွန့်လွန်လိုက်ပြီးတော့ညသာစားခြင်းဆိုတဲ့အာဟာရနဲ့ခန္ဓာကိုယ်ကိုဖြည့်တင်းပေးလိုက်ကြတယ်အဲ့ဒီကိစ္စဟာတမန်အရတွေးတွေးမယ်ဆိုလို့ရှိရင်မှန်ကန်နဲ့လုပ်ရလို့ပဲဒီလိုပြောကြမှာ။ဒါဆိုကျမ်းမာရေးအတွက်လုပ်တယ်ဒါမှကျမ်းမာပဲလို့အတွက်နဲ့ဒီလို။သို့သောအရိယသူတော်ရှင်နေနဲ့တွေ့မယ်ဆိုလို့ရှိရင်တန်ဖိုးမရှိတဲ့အရာကိုရယူပြီးတန်ဖိုးရှိတဲ့အရာကြီးကိုဆုံးလွှတ်လိုက်တာလို့ဒီလိုပြောရမှာ။ဘာဖြစ်လို့လဲဆိုဥပုပ်တိလာရဲ့တန်ဖိုးကအမတန်မှမြင့်တယ်ဥပုပ်ကိုချပြီးတော့စားလိုက်တဲ့ညာစာရဲ့တံပိုးကဘာမှမရှိဘူး။သို့တော့လူတွေအတွက်တဲ့အဲ့ဒါကိုမှန်တယ်လို့ပဲတွက်တယ်ပေါ့နော်။အေရိယသူတော်စင်နေရှူတော့ကနေကြည့်မယ်ဆိုလို့ရှိရင်ဥပုပ်ကိုချပြီးညာစာစားတာဟာတံပိုးမရှိတဲ့အရာနဲ့တံပိုးရှိတာကိုလဲလိုက်တယ်။ဒီလိုအဓိပ္ပာယ်ပဲရသွားတယ်။ဘာဖြစ်လို့လဲဆိုတော့ဥပုပ်တိလာရဲ့တံပိုးကအမတန်မှကြီးမားပြီးတော့စားလိုက်ရတဲ့ညစာတနက်ရဲ့တံပိုးကဘာမှမရှိဘူးတဲ့ပြောမယ်ဆိုရင်သီလနဲ့အစာအာဟာရကိုလဲလိုက်တာလို့ဒီလိုအဓိပ္ပာယ်ရနေတယ်ပေါ့ဒါကြောင့်မို့တကယ်သူတော်ကောင်းတွေတံပိုးကိုသိတဲ့သူတော်ကောင်းတွေကြတော့တချို့ကြတေးခြင်းတေးပစီမစားဘူးဆိုတာနာရဝိန်တထေးအိမ်မှာအလုံးလုံးတဲ့အလုံးသမားတယောက်ဟာဥပုပ်နေဆိုတာသူ့ကိုဘယ်သူမှမပြောသေးတဲ့အတွက်ကြောင့်မနေ့စောစောတည်းကအလုတ်ခွင်ကိုထွက်သွားတယ်။ပြန်ရောက်လာတဲ့အခါကျတော့အိမ်လူအိမ်သားတွေကအားလုံးဥပုပ်ဆောင်ကြတယ်။သူတယောက်အတွက်ပဲထမင်းချက်ထားတယ်။ထမင်းချက်ထားတဲ့အခါကျတော့ခရိုင်းလူစီစီကားကမရှိတော့သူကမေးကြည့်တယ်။ဟာဒီနေ့ဥပုပ်နေအားလုံးဥပုပ်ဆောင်နေကြတယ်။မင်းတယောက်တည်းအလုံးလုံးလုံးမင်းအတွက်ပဲချက်ထားတယ်ဆိုတော့သူစိတ်ထဲမှာဘလို့ထင်သွားတော့ဆိုဩကျန်တဲ့လူတွေဥပုပ်ရတယ်ငါတရားဥပုပ်မရအောင်အဲ့တော့ဥပုပ်ဟာခုချိန်စောင့်ရင်ရအောင်မလားလို့အနာတဝိန်တထေးကိုသွားပြီးတော့မေးတဲ့အခါညာတဝိန်လေးကအေးညာထဝက်လေးတော့ဥပုပ်ရသေးတာပေါ့ထဝက်ဥပုပ်တော့ရတာပေါ့ဆိုအေးသူများလို့အပြည့်မရခြင်းနေပါစေလုံးဝမရတာနဲ့စာရင်တဝက်ရတာကောင်းတယ်လို့ဆိုပြီးအစာမစားတော့ပဲဥပုပ်ဆောက်တည်တယ်သူညရောက်တဲ့အခါကျတော့နေလည်းလည်းပင်ပင်ပန်းပန်းအလုံးလုံးထားအစာမစားရတဲ့အခါကျတော့ညကျတော့လေထလာတယ်ပေါ့နော်အဲ့ဒါလို့လေထသည့်အတွက်ကြောင့်ဘိုက်တွေအမတန်မှနားလာတယ်နားလာတော့မနေနိုင်မထိုင်နိုင်ဖြစ်လာတဲ့အခါကျတော့သူ့ကိုစတုမတူစားတဲ့ဆေးတွေကျွေးဖို့တိုက်တွန်းတယ်စားဖို့တိုက်တွန်းတယ် 都是都是这么啊呀啦嘛呀他会无垢可以呀啦将来路里有啥的啦将来路里也没路啊路没啥无有个心啥高呢路这路有个心啥高呢路手臂了有了都要来么看最近这边是无垢那边对面手臂了对看来的但是不过也留下个阿弥陀佛慢多的你要他为我上来他讲我路对吧那我讲了不如果今天有个手机打比的撇他我来我对吧我不提拉呢阿萨阿拉呢我来我不那时候嘛阿丹呢到我来我呢提路上了阿拉讲我路孙路亲呢亚有亲提那哭啊没人请托比的记得呢那送来他个但不记得了压来他个但不记得了这看这样叫做送来他这个但不记得压来他个但不记得压了没有的撇的这看这样叫做压来他个但不记得那么高我都我不撇多了是的阿古都的压多人这个我都我不记得多了哎，骨头刚不松，比如阿骨头老来的说了些，那这个骨我都我摸一把撇断了，不，那两表面撇断来的不，大家不，你也都老高龄了，今天骨头没了，但目前多切比如切的都好切的不，太阳老了伊，干那也得说。如果的话能强大的的特意没把水牛的啊他给的必须有啥的功能都摆在那水带我来盘达来的我碰见的看能能压压拉的水里我的虽然这样的阿的大家不来这个下他的必须大家没把这个下他的必须season 的家是因为他的理由记得看水空的车没有空的车个必须有啥的提要满大来嘛生理的家等他的地必须的有记忆都不如生长来来了所以哦地必须有啥的我也不怕没把的啊下比了都是这么能不怕比较多的看供他别开家的吧啦都是有多的把里面有多的阿罗哈都是面努比的下回他的必须有啥的共同他给家的吧那是吧现在也按你比的那把我有多呀么嘞那那边都是蓝江带水他的他给呀嘛那说嘛那看那过几遍那他给呀嘛那是老干嘛你打了阿弥陀佛了把来了都生杀了但是没生杀了行不对有阿罗哈生杀比了记得看见了对吧不留对面来的来说人不是有啥的这个你打了来杀记得你学的为的不是有啥的这给我你是的好个啦都是也你打了把来如果你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话你说的话的话你说的话你说的话你说的话你说的话你说的话你说的话你说的话กูอากูเร่ได้พิษตลาดเลยส่อพิษทางเลยสิเดี๋ยวไม่พิษทางเลยสิอากูเร่ได้ไม่พิษทางเลยมีอาชีพเออดีพิเศษอุตส่าห์เลยก็ชิลัยไม่สูงสิเสียงดูยงอาบานเนี่ยสักสามปีแล้วนี่ดีด้วยจังพิเศษอุตส่าห์เลยอ่ะกูก็อากูเร่ได้พิษมาพิษดีตีจ้าจะมาตีจ้าเลยไม่ตีจ้าเลยนี่ทารีมาสิเออการนั่งดูดาวดูเส้นสายเด็กค่ะบาสเส้นสายมีรู้สึกดูเส้นสายบุญเลยพิเศษสักสุรายันมีอยู่งาบ้านเนี่ย တွေ့ကြုံဖြစ်စည်းလို့ရှိရင်ပါသွားတာပဲပြည့်စည်သွားတာပဲမခိုင်ပါဘူးကိုပိုင်လိုက်တယ်လို့မရှိဘူးဘန်ထဲမှာထားတဲ့ပစ္စည်းလဲကိုပိုင်ရင်မှပိုင်မယ်မိခံတစ်တာတဲ့ထားတဲ့ပစ္စည်းလဲကိုပိုင်ရင်မှပိုင်မယ်ကိုပိုင်နေဆိုတဲ့အရာတွေဟာကိုပိုင်ရင်မှပိုင်မယ်အားလုံးဟာဆွန့်လွတ်ပြီးတော့သွားကြတာဆိုသည့်အတွက်ကြောင့်ကိုပိုင်နေလို့စိတ်ကသာထင်မှတ်ပြီးတော့နေပြီတကယ်ပိုင်တာမဟုတ်ဘူးဘာဖြစ်လို့မပိုင်ဘူးလို့ပြောတော့ဆိုဒီဘဝအဆုံးသတ်သွားတာနဲ့ဒီပစ္စည်းတွေဟာသူ့အတွက်ဘာမှမဟုတ်တော့ဘာမဟုတ်တော့သုတိစိတ်ကလေးကြာသွားတာနဲ့တကယ်နဲ့ဒီပစ္စည်းတွေဟာအကုန်လုံးထားပစ်ခဲ့ပြီးသားဖြစ်သွားပြီဒါကြောင့်မို့ငါမပိုင်ဘူးဒါငါယူသွားလို့မရဘူးအလုံးထားခဲ့ရမှာဒါကြောင့်ဒီပစ္စည်းဥစ္စာတွေတဲကယူသွားလို့ရတာဘာလဲလို့ဆိုလို့ရှိရင်ဒီပစ္စည်းဥစ္စာကိုအကြောင်းပြုပြီးတော့ရလိုက်တဲ့ကုသိုလ်စေရနာလေးဝန္တာပိတိလေးငါပိုင်တဲ့ပစ္စည်းတွေနဲ့ဘုရားကိုပူဇော်လိုက်တယ်တရားကိုပူဇော်လိုက်တယ်သံဃာကိုပူဇော်လိုက်တယ်ငါလှူဒန်းလိုက်ရတယ်ဆိုတော့ဒါနကောင်းမှုဒါနစေရနာလေးဟာဒါသာလင်ကိုအတွက်အမြတ်ပဲသုတိစိတ်လေးကြသွားပြီးတဲ့နောက်ပိုင်းမှာဟောဒီစေရနာတွေကဘဝတန်တရားမှာစင်စစ်မပြတ်မိမိကိုလိုက်ပြီးတော့အကျိုးပေးနေတာဖြစ်တော့ကြောင့်ဒါလေးကထားခဲ့ရတဲ့အရာမဟုတ်ဘူးယူသွားရတဲ့အရာပဲကိုယ်နဲ့အမြဲပါနေတဲ့အရာပဲအဲ့တော့ပါနေတယ်ဆိုတာဘယ်လိုလုပ်ကြည့်ရမလဲလို့ဆိုလို့ရှိရင်လူဘဝရောက်လာတဲ့ပုံကိုယ်တွေကိုချိန်ထိုးကြည့်ပေါ့လူဘဝရောက်လာတဲ့ပုဂ္ဂိုလ်တွေဟာပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့ချမ်းသာတဲ့အိမ်ရောက်လာတာရှိတယ်အလက်တန်းအလက်တန်းစားအိမ်ရောက်လာတာရှိတယ်ဆင်းရဲတဲ့အိမ်ရောက်လာတာရှိတယ်ဟောအဲ့ဒါလို့ဘာကြောင့်ကွဲနေတာပါလဲလို့မေးလိုက်လို့အကြောင်းရှာလိုက်မယ်ဆိုရင်အတိတ်ဘဝကဒါနကောင်းမှုရှိခဲ့တာနဲ့မရှိခဲ့တာပဲအမှရှိခဲ့တဲ့ပုဂ္ဂိုလ်တွေကြတော့ပြည့်စုံလာတဲ့အမတန်မှပြည့်စုံတဲ့ချမ်းသာတဲ့တဲ့အိမ်မှာသွားပြီးတော့လူဖြစ်ရတယ်။အေးဒါနကောင်းမှုအနှဲငယ်သာရှိတဲ့ပုဂ္ဂိုလ်တွေကြတော့တာမန်ပြည့်စုံုံနေုံထိုင်ုံနေသာုံထိုင်သာုံရှိတဲ့နေရာမျိုးမှာလူသွားဖြစ်တယ်။ဒါနကောင်းမှုချိုးတက်ခဲ့တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကြတော့အလုံးကိုဆင်းသင်းရတဲ့အိမ်မှာမပြည့်မစုံသွားပြီးတော့လူဖြစ်ရတယ်ဆိုတော့ဒါကြည့်လိုက်တာနဲ့ပဲကိုယ်အတိတ်ဘဝကလုံရက်တည်းရဲ့ဒီပုံပေါ်နေတာဟာအမတန်မှထင်ရှားတယ်ပေါ့ဒါကြောင့်မို့ကန္နသရိုသားကသူကစဉ်းစားလိုက်တာဒီပစ္စည်းဥစ္စာတွေဟာယန္တမယုံ၅ပါးနဲ့ဆက်ဆံနေသည့်အတွက်ကြောင့်မခိုင်မြဲဘူးဒီနေ့ကျတော့လည်းထားပစ်ခဲ့ရမယ်အဲ့ဒီထဲကနေပြီးတော့ယူသွားလို့ရတာဘာလဲလို့ဆိုဒါတွေကိုလှူဒန်းပြီးတော့ဆွလွန်နိုင်တဲ့စာကတနည်းအားဖြင့်ပြောရင်အာလောဘဒီပစ္စည်းတွေပေါ်မှာတွေ့တာတဲ့လောဘကိုဖယ်ရှားပစ်လိုက်နိုင်တဲ့အာလောဘအာလောဘရဲ့ယုံကြည်ချက်တတ္ထာတရားရဲ့ဒီစေရနာစွမ်းအားရဲ့ဆိုတဲ့ဒီကုသိုလ်ကောင်းမှုတွေကြတော့ကိုယ့်ရဲ့စိတ်အစဉ်ထဲမှာဂိမ်းသွားတာဖြစ်သောကြောင့်ဘဝတန်တရားမှာမိမိစိတ်အစဉ်မှာစင်စဲမပြတ်ဒါကဂိမ်းပြီးတော့ဒီဘဝမှာတယ်မကဘူးဒီဘဝမှာဒီစိတ်ဖြစ်တယ်လို့နောက်ဘဝမှာလည်းဒီစိတ်မျိုးကဆက်ဖြစ်လာတတ်တာဆက်ဖြစ်လာတယ်စင်စဲမပြတ်စိတ်အစဉ်မှာမပြတ်ဂိမ်းသွားတယ်ဒါကြောင့်မို့လို့ပစ္စည်းဥစ္စာကိုစွန့်လှူတဲ့ဒါနကုသိုလ်ဒါနစေရနာတွေသာလင်ပစ္စည်းဥစ္စာကတို့ရလိုက်တဲ့အမြတ်ပဲလို့အဲ့ဒီလိုမြင်သွားတယ်မြင်သည့်အတွက်ကြောင့်ဆုံးလွန်လိုက်တာကပစ္စည်းဥစ္စာရလိုက်တာကဒါနစေရနာကုသိုလ်အဲ့ဒီနှစ်ခုရဲ့တန်ဖိုးကိုချိန်ပြီးတော့ကြည့်လိုက်ဆုံးလွန်လိုက်တဲ့ဟာနဲ့ရလိုက်တာနဲ့ဘယ်သူကတန်ဖိုးကြီးလဲလို့ပြန်ပြီးတော့ချိန်ကြည့်လိုက်တဲ့အခါမှာလောကီအမြင်နဲ့ကြည့်လိုက်မယ်ဆိုလို့ရှင်ဆုံးလွန်လိုက်တာတွေကအများကြီးဒီလိုထင်ရတယ်ရလိုက်တာကဘာမှလဲမသိလဲရဘူးရတဲ့ပုဂ္ဂိုလ်ကလွဲလို့ဘာမှမသိလဲရဘူးဝန္တာအာရပီတိဖြစ်တာလေးပဲကိုရလိုက်တယ်စွန့်လိုက်ရတဲ့ပစ္စည်းတွေကအများကြီးလို့ ဒီလိုတွက်လိုက်မယ်သို့တော့အရိယသူတော်စင်နေကြတော့လောကီပစ္စည်းဥစ္စာဆိုတာဘလောက်တန်ဖိုးရှိရှိဘဝအဆုံးတတ်တာနဲ့ထားခဲ့ရတယ်ဒီကြားထဲမှာလည်းပဲရေမင်းမင်းခိုးသူမချစ်မနစ်တဲ့တော့အမွေခံသားဆိုသမီးဆိုဆိုတာတွေနဲ့တွေ့လို့ရှိရင်ပါသွားအောင်မယ်လူကတော့လဲပစ္စည်းဥစ္စာကိုစွန့်ပစ္စည်းဥစ္စာကတော့လဲလူကိုစွန့်ဆိုတဲ့အခြေအနေတွေဟာအမျိုးမျိုးရှိတာပဲတခါတရံပစ္စည်းဥစ္စာကလူကိုစွန့်သွားတယ်တခါတရံလူကပစ္စည်းဥစ္စာတွေကိုစွန့်သွားတယ်ဟောစွန့်ကြတာကြီးပဲအဲ့ဒီဘက်ကကြီးလိုက်မယ်ဆိုလို့ရှိရင်ရလိုက်တဲ့ဟာကတန်တရာထဲမှာကိုယ်ပိုင်တဲ့ပစ္စည်းအနေနဲ့ရလိုက်တာဖြစ်လို့နိဗ္ဗာန်ထိအောင်အကျိုးပြုနိုင်တဲ့ကုသိုလ်တရားမျိုးကိုရလိုက်တာဖြစ်တော့သူတော်သကောင်းတို့အမြင်နဲ့ကြည့်မယ်ဆိုရင်အေးဆွန့်လွန့်လိုက်တဲ့ပစ္စည်းကဘာမှတန်ဖိုးမရှိဘူးရလိုက်တာကပိုတန်ဖိုးရှိတယ်လို့ဒီလိုမြင်တယ်။လောကီလူတွေကတော့ဆွန့်လိုက်ရတာအများကြီးရလိုက်တာကဘာမှမရှိဘူးလို့ဟောပြောင်းပြန်မြင်တယ်ပေါ့။နောက်သူကဆက်ပြီးတော့စဉ်းစားပြန်တယ်။ဒါပစ္စည်းဥစ္စာနဲ့ပတ်သက်ပြီးတော့သူဒါနကောင်းမှုကိုရအောင်ယူသွားမယ်။အနှစ်သာရဖြစ်တဲ့ဒါနကောင်းမှုကိုရအောင်ယူမယ်လို့ဒီလိုစိတ်ထဲမှာနှလုံးသွင်းပြီးတော့သူပိုင်ဆိုင်တဲ့ပစ္စည်းတွေကိုစွန့်လွတ်လှူဒန်းလိုက်တဲ့အားလုံးနောက်တစ်ခုသူစဉ်းစားတာကခန္ဓာကိုယ်ကြီးအတွက်ကိုစဉ်းစားတယ်လူတိုင်းလူတိုင်းဟာကိုယ်ခန္ဓာကိုယ်ပေါ်မှာတွေ့တာမှုရှိတယ်အသက်ရှည်ဖို့ကျန်းမာဖို့အလေးထားကြတယ်မထားရဘူးလားဆိုထားပါတယ်သို့သောတွေ့တာမှုကိုအခြေခံပြီးတော့သူနဲ့ပဲအချိန်ကုန်ပြီးတော့မနေတယ်မှုပေါ့ညာတော့အဖြစ်တွေ့တာမှုတဲ့အပြင်မှာသူနဲ့အချိန်ကုန်ပြီးတော့ကောင်းတဲ့ကုသိုလ်တွေမရလိုက်ဘူးဆိုရင်ဒီခန္ဓာကိုယ်ကြီးတဲ့ကကိုဘာမှအမျက်မရလိုက်ဘူးသူကိုနေစဉ်နဲ့အမျှရေမိုးချိုးပေးရတယ်အစာရေစာစားပေးရတယ်နေစဉ်လိုက်ကြည့်မယ်ဆိုရင်ခန္ဓာကိုယ်ရဲ့ဝတ္တရားတွေကိုလူတိုင်းလူတိုင်းဟာဆောင်ရွက်နေကြတာမနေ့မိုးလင်းတဲ့အချိန်ကစပြီးတော့မျက်နှာသိရတယ်တန်ရှင်းစင်ကြယ်အောင်လုပ်ရတယ်အကုန်လုံးကခန္ဓာကိုယ်ကြီးရဲ့အတွက်တည်းအကုန်လုံးနေရအစာစားပေးရတယ်ဖိလိမ့်ရတယ်ပြင်ဆင်ရတယ်သူ့အတွက်ကြီးပဲအကုန်လုံးအဲ့ဒီထဲကနေပြီးတော့မှခန္ဓာကိုယ်အကြောင်းပြုပြီးတော့ကုသိုလ်လေးတစ်ခုမှမရလိုက်ဘူးဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကလည်းနေစဉ်နဲ့အမျှတနေ့ပြီးတနေ့ကိုကကျူရပြင်ဆင်ရင်ကနေအိုးအိုလာတာသူကအိုးအိုလာပြီးယောဂရတဲ့အချိန်ကျရသွားတယ်တေတဲ့အချိန်ကျသူကတေသွားရောဒီခန္ဓာကိုယ်ကြီးကိုပြုစုယူရရင်ကို့မှာဘာတစ်ခုမှမရလိုက်ဘူးဆိုရင်ဒါအမတန်မှဆုံးရှုံးတာကြီးပေါ့မစွန့်လွတ်လိုက်ရတဲ့ကိုပေးလိုက်ရတဲ့အချိန်တွေကအများကြီးရလိုက်တော့လည်းဘာမှမရလိုက်တော့ဘူးကိုကခန္ဓာကိုယ်ကြီးအတွက်နဲ့အချိန်ပေးလုံနေရတဲ့ဟာတွေကအများကြီးပဲဘာမှလည်းမရလိုက်ဘူးဆိုရင်တိတ်ဆုံးရှုံးသွားတာပေါ့ဒါကြောင့်မို့လို့ခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးတော့အမြတ်ထုတ်ဖို့လိုအပ်တယ်တဲ့ဘာအမြတ်ထုတ်မလဲလို့ဆိုရင်ကြည့်နားကိုအသုံးပြုပြီးတော့တရားနာတယ်ဖျားဟောတဲ့တရားတွေတတ်နိုင်တယ်ဗျနားတယ်ဒါခန္ဓာကိုယ်ကြီးကိုအသုံးပြုလိုက်တာပဲအသုံးပြုပြီးရလိုက်တဲ့ကုသိုလ်ပဲမျက်စိကိုအသုံးပြုပြီးတော့ဇေဒီပထိုးဖျားတွေဖူးမြော်တယ်တန်ခါတွေကိုဖူးမြော်တယ်ဟောရမျက်လုံးကိုအသုံးချလိုက်တာခန္ဓာကိုယ်ကြီးကိုကပ်နေပြီးတော့ကုသိုလ်ရေးအတွက်အသုံးချလိုက်တာဖြစ်တယ်ခန္ဓာကိုယ်ပင်မညောင်းညာမှုအဓိကပရဏမထားဘဲနဲ့တရားဓမ္မတရားဘာဝနာပွားတယ်ဟောဒါခန္ဓာကိုယ်အသုံးချပြီးတော့ရလိုက်တဲ့ကုသိုလ်ခန္ဓာကိုယ်ကဘယ်လောက်ပဲဒီညနေချိန်မှာသာဒ္ဓသာဒ္ဓဥပုသ္တိလာကိုငါမကျိုးအောင်စောင့်မယ်ဒီနေ့ခန္ဓာကိုယ်ကနေပြီးတော့ရလာတဲ့သီလခန္ဓာကိုယ်ကိုအသုံးချပြီးတော့ရလာတဲ့သီလပါဏာတိပါဒအမှုပါရှောင်လိုက်မယ်အာရိဏရဏရှောင်လိုက်မယ်ကာမေသူမိစ္ဆာစာရရှောင်လိုက်မယ်မုဒ္ဒဝါရကရှောင်လိုက်မယ်သုရမေရိယကရှောင်လိုက်မယ်ဆိုရဲ၅ပါးသီလခန္ဓာကိုယ်အသုံးချပြီးတော့၅ပါးသီလရလိုက်တယ်ဥပုံနေတွေမှာသရင်နေတွေမှာ၈ပါးသီလရလိုက်တယ်တော်ဟောရရလိုက်တာဒီအလုံးဟာခန္ဓာကိုယ်အသုံးချလို့ရတာ၄ကြီးပဲအကုန်လုံး အဲ့ဒါလိုမှမရပဲနဲ့ခန္ဓာကိုယ်အကျိုးပြုတဲ့အလုပ်တွေပဲလုပ်ပြီးတော့အချိန်ကုန်သွားမယ်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကဒီတိုင်းထားလဲအိုသွားမှာပဲနာသွားမှာပဲနောက်ဆုံးကျတော့တည်ဆုံးသွားမှာပဲကိုယ့်အတွက်ဘာတစ်ခုမှရလိုက်မှာမဟုတ်ဘူးအဲ့တော့ပေးလိုက်ရတဲ့အချိန်တွေကအများကြီးရလိုက်တာကဘာတစ်ခုမှမရှိဘူးလို့ဆိုလို့ရှိရင်ဆုံးရှုံးနေတာမူကြီးတစ်ခုပဲပေါ့အေးဒါကြောင့်မို့လို့ခန္ဓာကိုယ်အကြောင်းပြုပြီးတော့ဥပုဘ္နေတိုင်းသီလစောင့်တည်မယ်ဆိုရင်သီလရလိုက်တယ်။နေ့စဉ်နဲ့အများ၅ပါးသီလမကြိုးမပေါက်မပြောင်းမကြောင်းထိမ့်သိမ့်ဆောက်ရှောက်တယ်။တရားပွဲတွေသွားပြီးတော့တရားနာတယ်။နော်အိတ်ချင်ပေမဲ့လို့မအိတ်ဘူး။တရားဓမ္မကျင့်ကြံကြိုးကုန်အားထုတ်တယ်လို့ခန္ဓာကိုယ်ကိုသုံးချပြီးတော့ကုသိုလ်ရေးဘက်ကများများရအောင်ကြိုးစားအားထုတ်လိုက်မယ်ဆိုရင်ဟောဒီခန္ဓာကိုယ်ကြီးတဲ့ကအမျက်တည်းဘုန်းကြီးတို့တွေရလိုက်ကြမှာပါအဲ့ဒီလိုမှမလုပ်ဘူးဆိုလို့ရှိရင်ခန္ဓာကိုယ်ကရလိုက်တာကိုယ်မှာဘာတစ်ခုမှမရှိဘူးပြေးလိုက်ရတဲ့အချိန်နေသာဆုံးရှုံးပြီးတော့အမျက်တစ်ခုမှမရဘူးလို့ဒီလိုစဉ်းစားအဲ့တော့ကဏ္ဍသူတို့သားလေးခန္ဓာကိုယ်နဲ့ပတ်သက်ပြီးစဉ်းစားပုံကသူကဘာတော့ဆိုရင်အေးခန္ဓာကိုယ်ကြီးဆိုတာဘဟုရောဂသာဓာရဏဘာဝေနအတ္တရတ္တဣမတ္တကာယတ္တယောဂဝေဒနာတွေနဲ့မတန်ဆက်ဆံနေတယ်ဟောဒီခန္ဓာကိုယ်ကြီးဆိုတာအလွယ်တကူယောဂရဖို့အစဉ်နဲ့ပဲအဲ့ဒီလိုယောဂတွေနဲ့ဆက်ဆံနေတဲ့အနစ်တာရမရှိတဲ့မခိုင်မာတဲ့ဟောဒီခန္ဓာကိုယ်ကြီးကနေပြီးတော့သီလကိုစောင့်တည်လိုက်မယ်ဆိုရင်ခန္ဓာကိုယ်ကြီးကိုသုံးချခန္ဓာကိုယ်ကိုအလိုမလိုက်ဖဲနဲ့ဒါနကောင်းမှုလုံးမယ်သီလစောင့်တည်မယ်ကမ္မထံဘာဝနာအားထုတ်မယ်ဆိုလို့ရှိရင်ဒါအနှစ်သာရခန္ဓာကိုယ်ကိုသုံးချပြီးရလိုက်တဲ့အနှစ်သာရတွေပဲလို့နှလုံးသွင်းတယ်ပေါ့ဆင်ခြင်စဉ်းစားတယ်ပေါ့ဟုတ်လဲဟုတ်တာပဲတကယ်စဉ်းစားကြည့်မယ်ဆိုရင်အဲ့ဒီရလိုက်တဲ့အနှစ်သာရကြတော့ခန္ဓာကိုယ်ရဲ့တန်ဖိုးနဲ့ရလိုက်တဲ့သီလရဲ့တန်ဖိုးကနှိုင်းချင်လို့မရဘူးဘာဖြစ်လို့တော့ခန္ဓာကိုယ်ရဲ့တန်ဖိုးကဘာမှမရှိဘူးဒီအသိစိတ်လေးအသက်ကလေးထင်ရှားရှိနေတုန်းသာလဲဟောဒီခန္ဓာကိုယ်ကြီးကဒီအတုံးဝင်နေတယ်လို့ရှိတာဇီဝိချုပ်သွားတာနဲ့တပြိုင်နက်ဟောဒီခန္ဓာကိုယ်ကြီးကအတုံးမဝင်လို့ဘယ်သူမှသိမထားဘူးလူတွေဟာအကုန်လုံးစွန့်ပစ်ကြရတာကြီးပဲဆိုတော့သူ့ရဲ့တန်ဖိုးဟာဒီမာတင်ပဲကျဆင်းသွားတယ်ပေါ့အသက်ဇီဝိတအဆုံးနာတဲ့တပြိုင်နက်ခန္ဓာကိုယ်ရဲ့တန်ဖိုးလည်းပဲပြီးဆုံးသွားတယ်။သီလကြတော့အဲ့ဒါလိုမဟုတ်ဘူးခန္ဓာကိုယ်ကရလိုက်တဲ့သီလဟာဒီဘဝတည်းမကဘူး။ဘဝပေါင်းမြောင်များစွာဆက်ပြီးတော့သွားသေးတယ်။ဒါကြောင့်မို့လို့ခန္ဓာကိုယ်ကရလိုက်တဲ့သီလရဲ့တန်ဖိုးကပိုးတန်ဖိုးချီးတယ်လို့စွန့်လွတ်လိုက်ရတာနဲ့ရယူလိုက်ရတာနှစ်ခုဒီလိုစဉ်းစားရမှာပေါ့။ဟောနောက်တစ်ခုကပါလဲလို့ဆိုရင်အသက်ရှင်နေမှုနဲ့အသက်ရှင်နေတုန်းအနစ်တရာရဖို့အသက်ဆိုတာဟာလူတိုင်းလူတိုင်းမှာဒီအသက်ကလေးရှိနေမှလူတွေဟာပြောဆိုနိုင်တယ်သွားလာနိုင်တယ်လှုပ်ရှားနိုင်တယ်အဲ့ဒီအသက်ဟာလည်းပဲအင်မတန်မှတူထောင်းတယ်ဖြစ်ပြီးပြက်နေတဲ့ဖြစ်ပြက်အစဉ်မြတာဖြစ်တယ်သို့တော့ဖြစ်ပြက်အစဉ်မြဖြစ်တော့လည်းပဲအသက်ဇီဝိတလေးဟာကံကြမ္မာမကုန်သေးဘူးဆိုလို့ရှိရင်ဆက်လက်ရှင်တန်ပြီးတော့ဖြစ်ပြီးတော့အသည့်အသည့်ပြန်ပြီးတော့ဖြစ်နေတယ်အဲ့ဒါလို့ဖြစ်နေတဲ့ဒီအသက်ဇီဝိတလေးဟာအမတန်မှတူတောင်းလို့အနှစ်သာရကင်းမဲ့တဲ့အရာလေးပဲဖြစ်တယ်သူ့ရဲ့တန်ဖိုးဟာဘာမှမရှိဘူးခဏလေးအတွင်းမှာပျက်စီးသွားနိုင်တယ်အဲ့ဒီအနိတ္တရာမရှိတဲ့သီလတဲ့ဒီအသက်ကလေးတည်းကနေပြီးတော့အနိတ္တရာကိုဘယ်လိုထိုးရမလဲလို့ဆိုတာစဉ်းစားကြည့်လိုက်တဲ့အခါကျတော့ကမ္မထံဘာဝနာကမ္မထံအားထုတ်တယ်တရားနှလုံးသွင်းတယ်တရားနာတယ်ဆိုတာအသက်ထင်ရှားရှိနေတုန်းသာလုပ်လို့ရတဲ့ကိစ္စလေးပေါ့ဒါကြောင့်မို့လို့ဒီအသက်ရှိနေတဲ့အချိန်ပိုင်းလေးမှာတို့တွေဟာတရားဘာဝနာကြိုးစားအားထုတ်ခြင်းဖြင့်ဒီအသက်ကရလာနိုင်တဲ့ အကျိုးတရားတွေကိုတို့တွေရမှာပဲလို့ဒီလိုနှလုံးသွင်းရမှာဖြစ်တယ်ကန္နသရိုသားလေးကလည်းအဲ့ဒီလိုပဲနှလုံးသွင်းတယ်အသက်ဆိုတာအမတန်မှတူတောင်းနေတူတောင်းတဲ့အသက်ကနေပြီးတော့ငါအမြတ်ရအောင်ဘယ်လိုလုပ်လဲဆိုလို့ရှင်ဟောဒီအသက်ကိုအကြောင်းပြုပြီးတော့ရလာနိုင်တဲ့မြင်မာတဲ့အသိဉာဏ်တွေတမာရီစွမ်းအားတွေပညာစွမ်းအားတွေအသိဉာဏ်စွမ်းအားတွေဒါတွေရယူခြင်းသာလဲအသက်ရှင်နေတဲ့အချိန်ရဲ့တန်ဖိုးပဲဖြစ်တယ်လို့ဆိုပြီးတော့အသက်ရှင်တဲ့အချိန်ပိုင်းကနေပြီးတော့ရယူလိုက်တဲ့အနှစ်သာရတွေကိုသူစဉ်းစားပြီးတော့ထုတ်ယူတယ်အဲ့ဒါလို့မှမဟုတ်ဘူးဆိုလို့ရှိရင်အသက်လေးကနောက်ထပ်ပြန်မဆက်ထားတဲ့တစ်ပြိုင်နဲ့တန်ဖိုးကလုံးဝမရှိတော့ဘူးအဲ့ဒီတန်ဖိုးကအကန့်အသတ်နဲ့ပဲရှိတယ်အဲ့ဒီအသက်ရှင်တုန်းလေးချင်းချံကြိုးကိုအထုတ်လိုက်တဲ့တမာတိစွမ်းအားတို့ပညာစွမ်းအားတို့ရဲ့တန်ဖိုးကြတော့ဒီဘဝနဲ့မကဘူးဘဝပေါင်းမြောင်များစွာထိအောင်မိမိရဲ့တဏ္ဍာမှာအစဉ်ဆက်မပြတ်လိုက်ပါပြီးတော့ကောင်းကျိုးချမ်းသာတွေကိုဖြစ်ပွားစေမှာဖြစ်တယ်။ဒါကြောင့်မို့လို့ဘာဝနာလုပ်ငန်းတစ်ခုလုပ်တာဟာအသက်သေးကရလိုက်တဲ့တန်ဖိုးလေးတစ်ခုပဲတဲ့။အဲ့တော့ပြန်ပြီးတော့ဖျားလောင်ကဏ္ဍသရူသာစဉ်းစားသလိုစဉ်းစားမယ်ဆိုရင်ဒါနကောင်းမှုဒီပစ္စည်းဥစ္စာတွေကရလိုက်တဲ့အမြတ်ဟာဒါနကောင်းမှုပဲဖြစ်တယ်ခန္ဓာကိုယ်ကြီးကရလိုက်တဲ့အမြတ်ဟာသီလကုသိုလ်ပဲဖြစ်တယ်အသက်ကရလိုက်တဲ့အမြတ်ဟာသမထဝိပဿနာဆိုတဲ့ဘာဝနာကုသိုလ်ပဲဖြစ်တယ်ဒါကြောင့်မို့တကယ်လောကမှာမြတ်တဲ့အရာဆိုတာဒါနရယ်သီလရယ်ဘာဝနာရယ်ဒီကုသိုလ်၃မျိုးသာဖြစ်တယ်လူ့ဘဝရလာတဲ့အချိန်မှာအဲ့ဒီကုသိုလ်၃မျိုးမှကုသဏ္ဍာမှာဖြစ်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်ပေးလိုက်ရတဲ့ဟာတွေကများပြီးတော့ရလိုက်တဲ့အမြတ်ဟာဘာတစ်ခုမှမရလိုက်ဖဲနဲ့ဘဝတစ်ခုဟာအပြည့်တတ်သွားကြမှာကမ္ဘာလောကကြီးမှာကြည့်ရင်ဒါနကုသိုလ်လည်းမရလိုက်ဘူးသီလကုသိုလ်ဆိုတာလည်းမရလိုက်ဘူးဘာဝနာကုသိုလ်ဆိုတာလည်းမရလိုက်ဖဲနဲ့ဘဝတစ်ခုအပြည့်တတ်သွားတဲ့ပုဂ္ဂိုလ်တွေဟာမြောက်များစွာရှိတယ်ပေါ့အဲ့ဒီမြောက်များစွာထဲမှာတို့တွေတော့ဒီလိုမဖြစ်ရအောင်အမြဲတမ်းတတိတံပဇဉ်ညတရားဖြင့်ကျင့်ကြံကြိုးကုတ်အားထုတ်မှတော်မယ်လို့ကိုယ်သဘောကျပြီးတော့ကျင့်ကြံကြိုးကုတ်အားထုတ်နိုင်ကြပါစေကုန်သတည်း